အရခတ်တပ်တော်အနေနဲ့မောင်းတော်မြို့နယ်အနီးစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်မှာဖြစ်လို့မောင်းတော်ဒေသခံတွေအနေနဲ့ဂျွန်လ16ရက်နေ့ည9:00ကစပြီးတော့မြို့ကနေအများဆုံးထွက်ခွာဖို့အေအေကသတိပေးထုတ်ပြန်ခဲ့ပါတယ်။မြို့ကထွက်ခွာသူဘယ်သူမှမဆိုလူသားချင်းစာနာမှုအရအကူအညီတွေပေးဖို့အရေးကြီးတယ်လို့ NUG လူခွင့်ရေးရာဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ
်။မောင်းတော်ရဲ့လက်ရှိအခြေအနေကတော့မကြာမီမှာတိကျပုံမှုပြီးတော့ပြင်းထန်တဲ့စီးရီးတိုက်တွေ့ဆုံမှုတွေဖြစ်လာမဲ့အနေအထားမျိုးရှိပါတယ်။အဲ့လိုမျိုးအခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒေသခံပြည်သူတွေအားလုံးအတွက်အနေရမဖြစ်ဖို့အတွက်ဒါကိုကြိုတင်ပြင်ဆင်တဲ့စီရေးရကျွန်တော်တို့ပြင်ဆင်တဲ့အနေအထားမျိုးဆိုတော့ဒါသိစားမရှိနိုင်ပါဘူးဒါပေမဲ့တူတစ်ဖွဲ့တည်းကိုပဲဦးတည်ထားတာဒါအပြင်ဒီလိုမျိုးစီရေးရလူအထက်ကြောင့်ပြောင်းရွှေ့တာမဟုတ်ဘဲနဲ့တခြားသောစိုးကျိုးဖြစ်စေနိုင်မဲ့အရာတွေမဖြစ်အောင်ဒါကျွန်တော်တို့တတိထားဖို့တော့လိုအပ်တယ်။ဒါအပြင်ဒီလိုမျိုးကူညီပြီးတော့ဒီလိုအခြေအနေကြောင့်ထွက်ခွာလာတဲ့သူအလုံးကိုဘ ᱹ ကိုမဆိုကျွန်တော်လူသားချင်းစာနာမှုအကူအညီတွေရတိကျစွာကူညီဆောင်ရွက်ပေးဖို့ဒါတွေကိုလှုပ်ဆောင်ပေးဖို့ကအရေးကြီးလာပါတယ
်။မော်လော့ဒေသမှာဒေသခံရခိုင်လူမျိုးတွေပြင်ရိုဂျာမွတ်စလင်တွေပါနေထိုင်ကြတဲ့အတွက်လူခွင့်လှုပ်ရှားသူတွေကြားမှာစိုးရိမ်မှုတွေရှိခဲ့ကြတာပါ။ရိုဂျာမွတ်စလင်တွေရှိတဲ့ဘူးတီတောင်မြို့ကိုတိမ့်တိုက်ပွဲတုန်းကတော့မြို့ကနေပြီးတော့ကြိုတင်ထွက်ခွာကြဖို့အီအီဘက်ကကြိုတင်သိပေးတာတွေလုပ်ခဲ့တယ်လို့မြို့ကနေရှောင်ထွက်လာသူတွေကိုပါကူညီခဲ့ပါတယ်လို့အီအီတာဝန်ရှိသူတွေက VOA ကိုပြောခဲ့ပြီးပါတယ်။ဒါပေမဲ့လို့လည်းရိုဂျာမွတ်စလင်တွေပေါ်မှာလူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်လို့ဆက်ဆက်ချက်တွေပေါ်ထွက်ခဲ့ပြီးတော့ဒီပေါ်မှာတော့အီဘက်ကမဟုတ်မမှန်ဘူးလို့ညှင်းဆိုပါတယ်။တိုက်ပွဲတွေဖြစ်လာချိန်မှာဒေသခံမွတ်စလင်တွေရောရခိုင်ဒေသခံတွေပါထိခိုက်သက်ရောက်မှုရှိခဲ့ပါတယ်ဆိုပြီးတော့အီအီကတုံ့ပြန်ပါတယ်။အီအရခတ်တပ်တော်အနေနဲ့ရခိုင်မြောက်ပိုင်းထုစစ်ဆရာမှာစစ်ကောင်စီဘက်ကဒေသခံမွတ်စလင်လူငယ်တချို့ကိုစစ်သားစုဆောင်ပြီးတော့တိုက်ပွဲတွေအတွင်းအသုံးပြုတယ်ဆိုပြီးတော့လေအီဘက်ကပြောပါတယ်လက်ရှိအဖြစ်မောင်းတော်ဒေသအနီးပတ်ဝန်းကျင်ကစစ်ကောင်စီစခန်းအတော်များများကိုအီကသိမ်းယူခဲ့ပြီးတဲ့နောက်မောင်းတော်မြို့ကိုမြို့ပြစစ်ဆင်ရေးအတွက်စစ်ကောင်စီဘက်ကနေပြီးတော့ခန့်စစ်ပြင်ဆင်နေတယ်လို့လည်းသိရပါတယ်ခင်ဗျာ